ကတမကအတွင်မှုကြောင့်နဲ့နိုင်ငံတကာကမြန်မာပြည်ကမုန်တိုင်းဒုက္ခသည်တွေအတွက်စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေခြင်းမှာပဲမုန်တိုင်းနဲ့ခံရသူတွေကိုအာဏာပိုင်တွေကဝန်နေတဲ့ဆန္ဒဟာမကောင်းတဲ့ဆန္ဒဖြစ်နေတယ်။ လုံလောက်လောက်လည်းမရဘူးဆိုပြီးဒုက္ခသည်တချို့ကစောရကတက်နေတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆန္ဒရိက္ခာအဖွဲ့ WFP
ရဲ့တမနာကလည်းလုံလောက်မှုမရှိဘူးဆိုတဲ့သတင်းတွေကထွက်နေကြတာရဲနှဲငယ်ရှိနေပါပြီ။ဒါနဲ့ပတ်သက်ပြီးဘန်ကောက်မြို့ကWFP တာဝန်ရှိသူတွေတခြားအကူအညီပေးအဖွဲ့တွေကတာဝန်ရှိသူတွေကိုမေးမြန်းခဲ့မှုပဲမဲ့ဘသူကမှဒါကိုမသိကြပါဘူး။ရန်ကုန်မြို့မှာရုံးစိုက်တဲ့WFP ရဲ့မြန်မာပြည်ဆိုင်ရာညွှန်ကြားရေးမှုဖြစ်သူမစ္စတာခရစ်ဂေးကလည်းသူမသိတဲ့အကြောင်းVOA ကိုပြောပြခဲ့ပါတယ်။
လူတွေအနေနဲ့ဆန်လုံလောက်လောက်မရဘူးဒါမှမဟုတ်မကောင်းတဲ့ဆန်တွေကိုရနေတယ်ဆိုတာနဲ့ပတ်သက်ပြီးကျွန်တော်လုံးဝမသိပါဘူး။WFP ကဖြန့်ဝေတဲ့ဆန်တွေဟာကျွန်တော်တို့ရဲ့ဆန်တတ်မှတ်ချက်နဲ့ကိုက်ညီတဲ့ဆန်တွေကိုသာဖြန့်ဝေတယ်ဆိုတာကိုကျွန်တော်အာမခံနိုင်ပါတယ်လို့မစ္စတာခရစ်ဂေးကဆိုပါတယ်။မုံတိုင်းကြောင့်စားတောက်ဆရာမဲ့နေဆရာမဲ့ဘေးဒုက္ခရောက်နေရတဲ့ပြည်သူစ
လိုအပ်နေတဲ့အရေးအတွက်နဲ့နှိုင်းယှဉ်ရင်နည်းပါးလွန်ပါသေးတယ်။ Mr. Chris K ကသူတို့ WFP အနေနဲ့အခုချိန်ထိအကူအညီပေးလိုက်နိုင်ပြီးတဲ့လူအရေးအတွက်ကိုပြောပြခဲ့ပါတယ
်။ Reaching significant numbers of affected people and they estimate
ဘူနိုင်နိုင်ခံခဲ့ရတဲ့လူတွေကအရေးအတွက်အတော်များများကိုကျွန်တော်တို့ကူညီနိုင်ခဲ့ပြီးပါပြီ။အခုချိန်ထိဆိုရင် WFP အနေနဲ့ခန့်မှန်းခြေလူပေါင်း 4,000 ကိုနိုင်ငံတွင်းမှာရှိနေတဲ့အထောက်အကူပစ္စည်းတွေပေးအပ်ခဲ့ပြီးပါပြီလို့ပြောပါတယ်။ WFP ဟာလက်ရှိမှာမုန်တိုင်းနိုင်တဲ့ပြည်သူတွေကိုကူညီနေတဲ့လက်တဆုပ်စာအဖွဲ့အစည်းတွေကတခုပါတကယ်ကတော့သူတို့ကိုယ်တိုင်လည်းမြန်မာနာအပိုင်တွေနဲ့ထိတွေ့ဆက်ဆံရမှာအဆအဆအဆင်ပြေချောမွေ့နေတာမဟုတ်ပါဘူးမကြသေးခင်ကပဲ WFP ရဲ့အကူအညီပစ္စည်းတွေကိုအာဏာပိုင်တွေကထုတ်မပေးခဲ့တဲ့ဖြစ်ရဖြစ်ခဲ့ပါသေးတယ်ဒါပေမဲ့အဲ့ဒီပစ္စည်းတွေကိုလည်း WFP ကလက်ခံရရှိခဲ့ပြီးဖြစ်ပြီးလက်ရှိမှာအားလုံးအဆင်ပြေပြေသွားနေတယ်လို့သူကပြောပါတယ
် The materials non-food as well as food that have been flown into WFPand for others is actually
WFP နဲ့တခြားအဖွဲ့အစည်းတွေရဲ့အစားအစာရောအစားအစာမဟုတ်တဲ့တခြားပစ္စည်းတွေကိုရောချောချောမွမွေးပဲလက်ခံရရှိနေပါတယ်။လေဆိပ်ကနေထွက်လာဖို့နဲ့သက်ဆိုင်ရာဒေသတွေစီရောက်ဖို့လှုပ်ဆောင်နေတဲ့အခြေအနေရှိသလောက်ပေါ့။မိုးကအတော့ကိုပြင်းပြင်းထန်ထန်ရွာနေတာမို့လမ်းတွေကအခြေအနေမကောင်းတာကြောင့်မို့သာလုပ်ငန်းလှုပ်ဆောင်မှုအနေနဲ့ရောတည်ယူပို့ဆောင်ရေးအနေနဲ့ရောလက်ရှိချိန်မှာစိန်ခေါ်မှုကြီးဖြစ်နေတာပါလို့ Mr. Chris K ကပြောခဲ့ပါတယ်။အစိုးရပိုင်းသတင်းမီဒီယာတွေမှာမုံတိုင်းတန်တဲ့လူလူအတွက်အာဏာပိုင်ကနေပစ္စည်းတွေပေးအပ်တာကိုနေ့စဉ်လိုဖော်ပြနေပြီးတကယ်အကူအညီပေးတဲ့အဖွဲ့အစည်းနိုင်ငံတွေရဲ့အမည်တွေကိုထင်ထင်ရှားရှားဖော်ပြရမယ်အစားမြန်မာစစ်ဘုတ်ချုပ်တွေရဲ့နာမည်တွေကိုဖော်ပြထားတာလည်းတွေ့ရပါတယ်။ Mr. Chris K ကတော့ WFP အနေနဲ့အကူအညီပစ္စည်းတွေကိုတိုက်ရိုက်တော်လကောင်းမိဖက်အဖွဲ့အစည်းတွေကတဆင့်တော်လကောင်းပေးအပ်နေတယ်လို့ပြောပါတယ
်။ In partnership with a number of different partner NGOs including the MSF
ငယ်စည်းမချဆရာများအဖွဲ့ MSF နဲ့မြန်မာနိုင်ငံကြက်ချီနေအတင်းတို့လိုမာမေးအဖွဲ့အစည်းအမျိုးမျိုးနဲ့ပူးတွဲဖြန့်ဝေပေးနေပါတယ်။အာနာပိုင်တွေစီကနေတဆင့်မဟုတ်ပါဘူး။အာနာပိုင်တွေနဲ့အတက်နိုင်ဆုံးနီးနီးဆက်ဆက်ပူးတွဲလှုပ်ဆောင်နေတယ်ဆိုတာကိုသိကြစေဖို့ကျွန်တော်တို့လုံနိုင်တာမှန်သမျှလုပ်နေပါတယ်။ကျွန်တော်တို့ဘာတွေလုပ်နေတယ်ဘလို့လုပ်နေတယ်ဆိုတာကိုအာနာပိုင်တွေသိရဲဆိုတာသိကြအောင်လုပ်ပါတယ်။အစိုးရကသတ်မှတ်ပေးတဲ့ဦးစားပေးလုပ်ရမယ့်အလုပ်တွေကိုကျွန်တော်တို့လုပ်ပါတယ်။ဒါကျွန်တော်တို့တာဝန်ပါ။အများစုမှာတော့ကျွန်တော်တို့ကိုလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ပေးထားပါတယ်တဲ့။ဒါပေမဲ့သူတို့လှုပ်ချင်တဲ့လောက်အတိုင်းအတာပမာဏနဲ့မလှုပ်ဆောင်နိုင်သေးဘူးဆိုတာကိုတော့ Mr. Chris K ကပြောခဲ့ပါတယ
် So far we have not been able to get the numbers of people that we need aid experts as well as logistical support
အခုညီပေးရဆိုင်ရာတန်းညူတွေအခုချိန်ထိကျွန်တော်တို့အလုံးလောက်မရသေးသလိုတန်းတင်ခံခဲ့ရတဲ့လူများစုကြီးရှိရာဒေသတွေမှာလှုပ်ဖို့လိုအပ်တယ်လို့ကျွန်တော်တို့သိထားတာတွေကိုလှုပ်ဆောင်ဖို့လိုအပ်တဲ့တည်ယူပို့ဆောင်ရေးအထောက်အပံ့တွေကျွန်တော်တို့မရသေးပါဘူးလို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mr. Chris K ကပြောပြခဲ့တာပါကုလသမဂ္ဂအနေနဲ့မုံတိုင်းနိုင်တဲ့မြန်မာလူထုအားလုံးကိုအပြည့်အဝကူညီနိုင်ဖို့ရာလိုအပ်တဲ့အကူအညီအလုံးလောက်မရသေးပါဘူး။ဒါကြောင့်လဲလူဦးရေတန်းခွဲကျော်တို့အတွက်အကူအညီငွေဒေါ်လာ59သန်းရရှိဖို့မေတ္တာရက်ခံချက်ထုတ်ပြန်ထားပါတယ်။နိုင်ငံတကာအသံဝိုင်းအနေနဲ့ဒီအကူအညီတွေကိုအမြန်ဆုံးပေးအပ်ကြပါလို့ Mr. Chris K ကတောင်းဆိုခဲ့ပါတယ်ခင်ဗျာ။